ွန်ခဲ့တဲ့နှစ်မတ်လကစပြီးသမ္မတဦးသိန်းစိန်ခေါင်းဆောင်နဲ့အရသာတစ်ပိုင်းအစိုးရဟာနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲရေးလုပ်နေပါတယ်။ရည်ရွယ်ချက်အောင်မြင်ရင်အများအပြားအကျိုးခံစားရပါလိမ့်မယ်။ဒါပေမဲ့စစ်အစိုးရဟောင်းလက်ထက်မှာအခွင့်အရေးရခဲ့သူတွေကတော့စီကံနီလန်အတိုင်းလုပ်ရမှာမို့အရင်လိုလက်ဝကြီးအုံနိုင်တော့မှာမဟုတ်ပါဘူး။စီးပွားရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့အကျိုးသက်ရောက်မှုတွေကို ICG ကအပြည်ပြည်ဆိုင်ရာပြဿနာလေ့လာရေးဌာန International Crisis Group ကသုံးသပ်ထားပါတယ်။စာမျက်နှာ30ရှိပြီးဇူလိုင်လ29ရက်နေ့ကထုတ်ဝေတဲ့ The Politics of Economic Reform ဖြစ်ပါတယ်။ပြုပြင်ပြောင်းလဲရမှာတွေကများလွန်းတဲ့အတွက်အစိုးရအနေနဲ့အရေးစွန်ပြီးလုပ်ရတာတွေလည်းရှိနိုင်ပါတယ်။ပြုပြင်ရေးရောက်ပြီးသူအများစုအကျိုးခံစားရဖို့အရေးကြီးပါတယ်။ကယူတစိုက်မြန်မြန်တတာလို့ရင်အကျိုးခံစားရမယ့်သူအများကြီးရှိနိုင်ပါတယ်။ဒါပေမဲ့အခွင့်အရေးကစီးပွားရေးသမားကြံ့ခိုင်ရေးပါတီနဲ့ဆက်ဆံနေတဲ့နိုင်ငံရေးသမားနဲ့စစ်ဘိုလ်လူထမ်းစားကတော့အခွင့်အရေးဆုံးရှုံးတာနဲ့ကြုံရပါလိမ့်မယ်။ကျွမ်းကျင်မှုမရှိရင်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းဟာဝင်တော့ဝင်ဖို့ကြီးဖြစ်လာပါလိမ့်မယ်
။စစ်အစိုးရလက်ထက်မှာအခွင့်အရေးမိသားစု20လောက်သာကြီးပွားချမ်းသာကြတာပါ။စစ်အစိုးရကပါမစ်လိုက်စင်းနဲ့လုပ်ငန်းကွန်ထရိုက်တွေချပြီးလို့ချမ်းသာလာသူတွေဖြစ်ကြပါတယ်။စစ်အစိုးရရဲ့အာဏာအလွဲသုံးစားလုပ်မှုကြောင့်ပေါ်ထွက်လာတဲ့တထေးတွေဖြစ်တာမို့စီးပွားရေးအပြောင်းအလဲမှာအရင်လိုလက်ဝကြီးအုံနိုင်တော့မှာမဟုတ်ပါဘူး။ဒီတထေးတစုဟာရသမြတ်ကိုယူပြီးပြုပြင်ရေးမှာလက်ရောညီထွေပါဝင်သွားပါလိမ့်မယ်။ဒုသမရဦးတင်အောင်မြင့်ဦးနှုတ်ထွက်သွားတာဟာအစိုးရအနေနဲ့ဤဟောင်းကိုဆွတ်လွတ်ဖို့လွယ်ကူသွားပါတယ်။ဦးတင်အောင်မြင့်ဦးနဲ့နှိစက်သူတွေထဲမှာလောစစ်ဟန်တအဖပိုင်းနဲ့ Asia World ကုမ္ပဏီဟာထင်ရှားပါတယ်။အခုတော့ဒီအခွင့်ထူးခံကုမ္ပဏီတွေဟာအသွင်တစ်မျိုးနဲ့ပြန်လည်လှုပ်ရှားနိုင်အောင်စ조사နေကြပုံရပါတယ်
။အနည်း90အတွင်းမှာစစ်တပ်ဟာနှီးမျိုးစုံနဲ့စီးပွားရေးမှာကြီးစိုးခဲ့ပါတယ်။စီးပွားရေးမှာအခွင့်ထူးရယူပြီးငွေပိုရှာတဲ့နှီးဖြစ်ပါတယ်။မြမစီးပွားရေးဥပိုင်ကုမ္ပဏီနဲ့မြမစီးပွားရေးကော်ပိုရေးရှင်းဟာစစ်တပ်ရဲ့အခွင့်ထူးခံစီးပွားရေးလုပ်ငန်းတွေဖြစ်ပါတယ်။နိုင်ငံခြားစီးပွားရေးလုပ်ငန်းရှင်တွေဟာစစ်တပ်ပိုင်လုပ်ငန်းတွေနဲ့ဖက်ဆက်လုပ်ကြတာများပါတယ်။ San Secret အရက်နဲ့မော်တော်ကားရောင်းဝယ်ရေးမှာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီကကြီးစိုးတာကြပါပြီ။အခွင့်အရေးကစစ်တပ်ကုမ္ပဏီတွေကြောင့်တထေးဖြစ်ကုန်တဲ့စစ်ဘူတွေအများကြီးရှိပါတယ်။ဒီပုံကူတွေဆက်ပြီးအခွင့်အရေးခံစားနိုင်ဖို့အလားအလာနေသွားပါတယ်။ဒါပေမဲ့စစ်တပ်နဲ့ဆက်သွယ်နေတဲ့စီးပွားရေးလုပ်ငန်းတွေဖြစ်တဲ့အတွက်အစိုးရအနေနဲ့သတိထားပြီးကင်တွယ်ရလိမ့်မယ်လို့ဆိုပါတယ်။
စစ်တပ်ရဲ့ဥပိုင်ကုမ္ပဏီဟာစားသုံးစီတင်သွင်းမှုမှာနှစ်ပေါင်းများစွာလက်ဝကြီးအုပ်ပြီးအမျက်ထုတ်ခဲ့ပါတယ်။ဒါပေမဲ့ဥသိမ်းစိန်အစိုးရတက်လာပြီးမကြာမီလက်ဝကြီးအုပ်မှုရပ်ဆိုင်းလိုက်တာကြောင့်စားသုံးစီဈေး30ရာခိုင်နှုန်းကျဆင်းသွားတာတွေ့ရပါတယ်။ကားတင်သွင်းမှုလက်ဝကြီးအုပ်တာကိုလည်း2021ခုအောက်တိုဘာလမှာရပ်ဆိုင်းလိုက်ပါတယ်။စစ်တပ်စီးပွားရေးလုပ်ငန်းတွေမှာလည်းအခွန်ပေးဆောင်ဖို့တာဝန်ရှိလာပါတယ်။ဒီလုပ်ငန်းတွေဟာစီးပွားရေးကျွမ်းကျင်မှုမှာအခြေခံတာမဟုတ်ဘဲအခွင့်အရေးရရှိမှုအပေါ်မှာအခြေခံမှုပြိုင်ဆိုင်လုပ်ကင်နိုင်ပါမလားဆိုတာဟာစဉ်းစားစရာဖြစ်လာပါတယ်။အရှုံးပေါ်တဲ့လုပ်ငန်းဟာစစ်တပ်အတွက်အကျိုးရှိမှာမဟုတ်ပါဘူး။စီးပွားရေးမှာစစ်တပ်ပါဝင်တဲ့အခန်းကဏ္ဍဟာနှဲပါလာဖို့သာရှိပါတယ်။ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကလည်းပြည်ပြင်းရေးလှုပ်ဖို့လိုအပ်တာကိုသဘောပေါက်ပုံရပါတယ်။
တိုင်းနယ်ပြည်နယ်အစိုးရတွေအုပ်ချုပ်ရေးတာဝန်ယူတဲ့အချိန်ကစပြီးတိုင်းစစ်ဌာနချုပ်ရဲ့စီးပွားရေးလုပ်ပိုင်ခွင့်တွေနှဲပါပါတယ်။တိုင်းမှုတွေဟာရထားတဲ့အာဏာကိုသုံးပြီးအများအစွန်းရမယ်လုပ်ငန်းတွေကိုလုပ်ကင်ခဲ့ပါတယ်။အခုတော့နေစားပေစားအနေနဲ့တိုင်းမှုတွေအုပ်ချုပ်ခဲ့တဲ့ကစ်ကုန်ဆုံးသွားပြီဖြစ်ပါတယ်။ဝင်ငွေကောင်းတဲ့ဌာနတွေကိုကင်ထားတဲ့တထေးဝင်ကြီးအချို့ဟာကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမှအဓိကနေရာကပါဝင်ကြပါတယ်။အငြိမ်းစားဗိုလ်ချုပ်မှုကြီးတန်းရွှေတီထောင်တဲ့ကြံ့ခိုင်ရေးပါတီဟာအခြေခံဥပဒေသစ်မှာအရေးမပါတော့ပါဘူး။သမရဒုသမရနဲ့ဝင်ကြီးတွေဟာပါတီနိုင်ငံရေးမှာပါဝင်ခွင့်မရှိဘူးလို့အခြေခံဥပဒေကတားမြစ်ထားပါတယ်။2017မလကစတဲ့ပြည်ပြင်းရေးဖြစ်စဉ်မှာကြံ့ခိုင်ရေးပါတီမလွှမ်းမိုးနိုင်တာတွေ့ရပါတယ်။ကြံ့ခိုင်ရေးပါတီဟာစစ်အာဏာရှင်ခေတ်ရဲ့ပြည်ယုအဖြစ်တည်ရှိနေတာမို့ပြည်ပြင်းပြောင်းလဲရေးဖြစ်စဉ်မှာအမဝင်ခွင့်မချဖြစ်နေပါတယ်။ဂျာပြတ်ရွေးကောက်ပွဲမှာတနင်္လာနေ့အနိုင်ရတာကိုကြည့်ရင်တန်ရှင်းတဲ့ရွေးကောက်ပွဲမှာနိုင်မယ့်အလားအလာမရှိပါဘူး။ဦးအောင်တောင်းလိုပါတီခေါင်းဆောင်တွေဟာအလွန်ချမ်းသာပြီးမဲ့ပါတီကိုအသည့်လောင်းရမှာကိုပိုင်ငွေကိုစိုက်ထုတ်မဲ့အရေးလက္ခဏာမတွေ့ရကြောင်း International Crisis Group ကသုံးသပ်ထားပါတယ်ခင်ဗျာ။